အလုံးပြကြပြီဖြစ်တဲ့အတိုင်းအခုဆိုလွတ်တော်ထဲမှာရွေးကောက်ပွဲစနစ်တစ်ခုအကြောင်းအခြေတင်ဆွေးနွေးနေကြပါပြီဒါကဘာကိုပြနေတယ်လဲဆိုရင်တိုင်းပြည်အတွက်အလုံးလုံးမှရေးကြီးတဲ့2005အထွေထွေရွေးကောက်ပွဲကြီးလုပ်ဖို့တစ်နှစ်လောက်ပဲလိုရတဲ့အချိန်ထိဘယ်လိုရွေးကောက်ပွဲစနစ်နဲ့ကျင်းပမလဲဆိုတာရေးရာမရှိသေးဘူးဆိုတာပြနေတဲ့သဘောလေးဖြစ်ပါတယ်ရွေးကောက်ပွဲစနစ်နဲ့ပတ်သက်
ခုနှစ်နောက်ပိုင်းနှစ်ပေါင်း90ကျော်အတွင်းမှာမြန်မာနိုင်ငံမှာပါတီစုံရွေးကောက်ပွဲတွေ3ကြိမ်ကျင်းပခဲ့ပြီးဖြစ်ပါတယ်1990ခုနှစ်မှာတစ်ကြိမ်ကျင်းပပါတယ်ဒေါက်တာဆန်းစုကြည်ခေါင်းဆောင်နဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အပြတ်အသက်အနိုင်ရပါတယ်ဒါပေမဲ့အဲ့ဒီအချိန်ကတိုင်းပြည်အုပ်ချုပ်နေတဲ့စစ်အစိုးရဟာရွေးကောက်ပွဲရလဒ်ကိုအတိမတ်ပြုပေမဲ့အဲ့ဒါနဲ့ပတ်သက်ပြီးဘာမှအကောင့်ထဲဖော်ပေးတာမရှိခဲ့ပါဘူး2010ပြည့်နှစ်မှာရွေးကောက်ပွဲနောက်တစ်ကြိမ်ကျင်းပခဲ့ပါတယ်အားလုံးပါဝင်နိုင်ခြင်းမရှိသလိုလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲအဖြစ်အတိမတ်ပြုမခံရပါဘူး2012ခုနှစ်မှာလစ်လက်မဲဆန္ဒနေမြေ40ကျော်မှာဂျားပြက်ရွေးကောက်ပွဲတစ်ခါလုပ်ပါတယ်ဝင်ပြိုင်တဲ့နေရာအလုံးကြီးပါ NLD ပါတီအနိုင်ရပါတယ်အဲ့ဒီရွေးကောက်ပွဲ3ကြိမ်စလုံးမှာမဲအများဆုံးရသူကိုအမတ်အဖြစ်ရွေးချယ်တဲ့ FPTP စနစ်ကိုကျင့်သုံးခဲ့တာပါဒီ3ကြိမ်အတွေ့အကြုံနဲ့ပတ်သက်ရင်ရွေးကောက်ပွဲရလဒ်ကိုအာဏာပိုင်တွေကအတိမတ်မပြုတာအလုံးပါဝင်ခွင့်မရတာလွတ်လပ်တရားမျှတမှုမရှိတာစတဲ့ပြဿနာမျိုးတွေကြုံခဲ့ရပေမဲ့ရွေးကောက်ပွဲစနစ်ကြောင့်ဘာပြဿနာမှမပေါ်ပေါက်ခဲ့ပါဘူးဒါပေမဲ့လည်း2012ခုနှစ်ဂျားပြက်ရွေးကောက်ပွဲမှာအရှုံးကြီးရှုံးခဲ့တဲ့စစ်ဗိုလ်ချုပ်ဟောင်းတွေရဲ့ပြစ်ခိုင်ဖြိုးပါတီနဲ့ NLD ပါတီကခွဲထွက်အမျိုးသားဒီမိုကရေစီအင်အားစု NDF ခေါင်းဆောင်တွေဟာ FPTP လို့ခေါ်တဲ့အနိုင်ရသူကိုအမတ်အဖြစ်တင်မြှောက်တဲ့ရွေးကောက်ပွဲစနစ်ကိုစတင်ဆန်းစစ်လာပါတော့တယ
်။လာမယ့်2015အထူးရွေးကောက်ပွဲကြီးမှာလက်ရှိစနစ်အစားပြာခေါ်အချိုးကျကိုစားပြုစနစ်အပါအဝင်အခြားဖက်ဆက်စနစ်တမျိုးမျိုးကျင့်သုံးမှုထွတ်တော်တွေကနေကြိုးစားလာပါတယ်မဲဆန္ဒနယ်မြေတစ်ခုမှာမဲအများဆုံးရသူအမတ်ဖြစ်တဲ့လက်ရှိစနစ်အစား PR စနစ်ဖြစ်ဖြစ်အခြားဖက်ဆက်စနစ်တစ်ခုဖြစ်ဖြစ်ကျင့်သုံးရင်သူတို့ပါတီတွေဒီထက်အမတ်ရည်အတွက်ပိုပြီးရွေးချယ်ခံရမယ်လို့တွက်ဆမိကြလို့ဖြစ်ပုံရပါတယ်ခုလိုအာဏာရပြည်ခိုင်ဖြိုးနဲ့အခြားပါတီတို့ရဲ့ယူကစနစ်ပြောင်းရေးကြိုးပမ်းချက်တွေကို NLD မြို့သားဒီမိုကရေစီအဖွဲ့ချုပ်နဲ့တိုင်းသားတွေကလက်မခံကန့်ကွက်ကြပါတယ်တမတော်သားအမတ်တွေကတော့ကြားနေသဘောမျိုးရက်ချီပြကြပါတယ်ဒီကရလာကပြည်သူ့တော်ရွေးကောက်ပွဲစနစ်ပြောင်းလဲရေးလေ့လာတဲ့ကော်မရှင်ဟာသူတို့တွှေ့ရှိချက်တွေလွှတ်တော်ကိုတင်ပါတယ်။ဒါပေမဲ့အဲ့လိုတင်ပြလာတဲ့ရွေးကောက်ပွဲစနစ်အရေးအတွက်နည်းနေတယ်အနည်းဆုံး9မျိုးလောက်တင်ပြပါလို့သူရဥရှင်မန်းကထပ်ပြီးညွှန်ကြားစီခိုင်းတဲ့အခါအခုနောက်ဆုံးစုစုပေါင်း10မျိုးလွှတ်တော်ကိုတင်ပြထားပြီးဖြစ်ပါတယ်။လက်ရှိအမတ်တွေဆွေးလဲဆွေးနွေးနေကြပါပြီ
။အဲ့ဒီရွေးကောက်ပွဲစနစ်10မျိုးထဲက3မျိုးကိုကော်မရှင်ကရွေးချယ်ထားပြီးအဲ့ဒီ3မျိုးထဲက1မျိုးမျိုးကျင့်သုံးမှုတင်တယ်လို့အဆိုပြုထားပါတယ်။အဲ့ဒီသုံးမျိုးကတော့လက်ရှိကျင့်သုံးနေတဲ့မဲအများဆုံးရသူအမတ်အဖြစ်ရွေးချယ်ခံရတဲ့စနစ်နဲ့နောက်နှမျိုးကတော့ဖက်ဆက်စနစ်တွေဖြစ်နေပါတယ်ဖက်ဆက်စနစ်တွေကိုကျင့်သုံးခဲ့ရင်တော့ပြည်နယ်တွေမှာငကိုအတိုင်းမဲအများဆုံးအနိုင်ရသူစနစ်ကိုပဲဆက်ကျင့်သုံးမယ်လို့လည်းဆိုထားပါတယ်ဖက်ဆက်စနစ်တွေလို့ဆိုတဲ့နေရာမှာအခြေခံအားဖြင့်တော့ရွေးကောက်ပွဲကိုငကိုအတိုင်းပါတီတွေကအမည်စင်းတင်သွင်းသူတွေတတိပုဂ္ဂလတွေရွေးချယ်ခံကြရမယ်ဒီသူတွေကလည်းငကိုအတိုင်းကိုကြိုက်တဲ့သူတယောက်ကိုမဲပေးရမယ်။အဲ့လိုမဲပေးတဲ့အခါအမတ်လောင်းတယောက်ဟာမဲ90ရာခိုင်နှုန်းအထက်ရရင်အမတ်အဖြစ်ရွေးချယ်ခံရပြီး90ရာခိုင်နှုန်းအောက်ပဲရရင်တော့အမတ်အဖြစ်အရွေးခံရမှာမဟုတ်ပဲရတဲ့မဲတွေပါတီမဲဖြစ်သွားပြီး PR စနစ်နဲ့အချိုးကျအမတ်နေရာပေးမှာဖြစ်ပါတယ်။ပြောရရင်ပြည်သူတွေမဲပေးရတဲ့ပုံစံပြောင်းမသွားပေမဲ့အမတ်အဖြစ်ရွေးချယ်တဲ့ပုံစံကိုပဲပြောင်းမယ်လို့ဆိုလိုတာပါဒီစနစ်ထောက်ခံသူတွေပြောတာကတော့မဲဆန္ဒနယ်မြေတစ်ခုမှာဝင်ပြိုင်သူ2ယောက်မကရှိနေမယ်တယောက်ယောက်က90ရာခိုင်နှုန်းအထက်မဲမရဘူးမဲရတာပြက်နေရင်မဲရည်အတွက်နေပြည်ရသူတွေနစ်နာနိုင်လို့ဒီစနစ်ကျင့်သုံးသင့်တယ်လို့အကြောင်းပြကြတာဖြစ်ပါတယ်တကယ်တော့အဲ့လိုနီးနဲ့ရွေးကောက်ပွဲလုပ်မယ်ဆိုရင်ပြည်သူတွေကိုမဲပေးရေးစနစ်နဲ့ပတ်သက်လို့အထူးအထွေပညာပေးဖို့မလိုတော့ပေမဲ့ရွေးကောက်ပွဲကော်မရှင်နဲ့နိုင်ငံရေးပါတီတွေအမတ်လောင်းတွေအတွက်90ရာခိုင်နှုန်းအထက်မဲမရသူတွေကို PR စနစ်နဲ့အချိုးကျရွေးချယ်နိုင်ရေးပြဿနာတွေအများကြီးရှိလာမှာဖြစ်ပါတယ်။တကယ်တော့ရွေးကောက်ပွဲလို့တိုင်းပြည်ကိုစီမံခန့်ခွဲမဲ့အမတ်တွေရွေးချယ်တယ်ဆိုတာအများကြီးနှစ်သက်မဲပေးသူဖြစ်ရမယ်ဆိုတာမှန်ပါတယ်။ အမလောင်းတောင်းရောက်တဲ့အထက်ရှိနေပြီးမဲရီပြန့်သွားလို့90ရာခိုင်နှုန်းမရတဲ့သူအမှတ်ဖြစ်သွားရင်ကျန်တဲ့အမှတ်တွေရတဲ့မဲရီနစ်နာပါတယ်ပြည်သူတွေရဲ့ဆန္ဒနဲ့အပြည့်အဝမထင်ဟပ်ဘူးဆိုရင်နိုင်ငံတကာမှာလုတ်တယ်လို့မဲအများဆုံးရသူအမှတ်နှစ်ယောက်ကိုနောက်တစ်ကြိမ်ပြန်ပြိုင်ခိုင်းပြီး90ရာခိုင်နှုန်းကျော်ရသူကိုရွေးချယ်လိုက်ရုံပါပဲအမေရိကန်ပြည်ထောင်စုလိုပြည်နယ်90နဲ့
Tarong Baby Negama, Pia Sene, Atoma Pujaba, Pine Alumni Bama, May Mazon Yadu, and my Yuichi Sene Chinto Navy, Pine and Kulo Mabe, Mazan Yaganojo, Memeayan, the Latin to the Achin, Pampian Kindness and Chinto Natuyabare. Emanangalo, Lula B. Diamatare, you go where Michi, you go where Luga, Pale Majazi, Chigan Chazon Chide. Maybe by when she do see, you know, come on, Mutuzu, Nangan, 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 and Poo. Piasanet, Tessa Piasnidia, show Tremu Daisy, who were Poo, Udiniba Jow, don't let the Jalayabare.